ဒီနေ့သာသနာတော်နေ့2543ခုကောဇာတုရ1361ခုမတော်လပဲနဲ့သုကရ2000ပြည့်ဇန်နဝါရီလ5ရက်ဗုဒ္ဓဟူးနေ့ညအချိန်ရန်ကုန်တိုင်းဓမ္မမြို့နယ်ဗသိမ်မြို့ဆံကြရက်ွက်သာသနာဝေယဝိသဓမ္မယုံကြီးအတွင်း၌ဆက်တကြိမ်မြောက်ကျင်းပအတော်ပဋ္ဌာန်းအောင်ပွဲနှင့်ဓမ္မပူဇာအကြောင်းပြုပြီးကောင်းမှုတရားကျိုးစားပြုလုပ်အထောက်ကြတဲ့အခါမှာအမတ်ရွက်ဖြစ်ဖြင့်ဓမ္မဒါနဓမ္မလက်ဆောင်အဖြစ်ဖြင့်ဟောကြားအစိတ်ကင်းကွာလူချမ်းသာတရားပေါ့လူလောကဆိုတာအစိတ်တွေရောပြီးတော့နေတယ်ဗျအဲ့ဒီအစိတ်တွေကိုတရားဆိုတဲ့အစိတ်ဖြစ်စင်းနဲ့အစိတ်ကိုဖြည့်ပြနိုင်မှလူရဲ့တန့်စင်မွန်မြတ်အေးမြတဲ့ချမ်းသာစွာရရှိနိုင်ကြမှာဖြစ်တယ်။ဒါကြောင့်အစိတ်ကင်းကွာလူချမ်းသာတတိမတောတရာပတ္တံတတိမဒုက္ခမေရတိတတိမတောသူဝေတေယောဝိရာစပရိမုဇ္ဇတိတတိမတောအကျင့်ထိန်ကရိယာအာယုန်ထိန်ကရိယာစိတ်ထိန်ကရိယာတတိရှိနေသောပုဂ္ဂိုလ်အတွက်သရဏိယောညဘာခခသိသရအကောင်းဆုံးနတ္တံလောကရန်အာယုန်နှင့်တွေ့ကြုံသည်မြခခသိသဒ္ဒကလျာဘေးရောက်ရောက်ဘယ်သူနေဘဲတွေ့တွေ့ဘယ်ကိစ္စကိုပဲဆောင်ရွက်ရဆောင်ရွက်ရအခြေအနေပေးသည်မြခခသိဘယ်တန်ယခုလည်းကောင်းနောင်လည်းကောင်းပြီအကောင်းဆုံးကကောင်းစွာမြင့်မြတ်ချီးမွမ်းအပ်သည့်ဟောတိကောင်းစွာမတွေ့ဖြစ်ရပါ၏တတိမအခြင်းထိန်ကရိယာအာယုန်ထိန်ကရိယာစိတ်ထိန်ကရိယာတတိရှိနေသောပုဂ္ဂိုလ်သည်ဒုက္ခလူနာနိဗ္ဗာန်သုံးတန်ချမ်းသာရဏာကိုဒုက္ခလူနာနိဗ္ဗာန်သုံးတန်သောချမ်းသာကိုဒုက္ခမြတ်မောတမောလနိဗ္ဗာန်ချမ်းသာဤသုံးပြကိုဧရတိကောင်းစွာပင်ပင်ရရှိနိုင်ပါ၏အတိမတောအခြင်းထိန်ကရိယာအာယုန်ထိန်ကရိယာစိတ်ထိန်ကရိယာတတိရှိနေသောပုဂ္ဂိုလ်အတွက်သူဝေမနေပြန်တိုင်းမနေပြန်တိုင်း၌တေယောကောင်းမြတ်ခြင်းသည်ဟောတိမုတ်ချမသွေဖြစ်ရပါ၏တတိမအခြင်းထိန်ကရိယာအာယုန်ထိန်ကရိယာစိတ်ထိန်ကရိယာတတိရှိနေသောပုဂ္ဂိုလ်သည်ဝိရဇာကြောက်စေကြောက်လတ္တံဖြစ်သောဖြစ်ရန်အန္တရာယ်မျိုးမျိုးမှလည်းပရိမောဇ္ဇတိမောဇ္ဇပိုင်ပန်လို့မြောက်နိုင်ပါဘီရောတတိတရားဆိုတာထိုက်တန်သူအတွက်တာဖြစ်တယ်လောကမှာတရားလောက်ကောင်းတာဘာမှမရှိဘဝတစ်ခုလုံးရဲ့အနှစ်ချက်ဆိုတာတရားပဲတရားကိုပဲဖြုတ်လိုက်မယ်ဆိုရင်လူရဲ့သွားအရိယတစ္ဆာစီတစ္ဆာစီကျုပ်သက်ကုန်ကြပါလေ။ဒါရောက်လူဘဝတစ်ခုလုံးမှာအနှစ်ချက်စွမ်းအားကိုထုတ်လိုက်ရင်တရားတစ်ခုတည်းပဲကျန်နေပြ။အဲ့ဒီတရားကလည်းထိုက်တန်သူများသာသုံးလို့ရနိုင်တဲ့အချက်နဲ့ယရနာကောင်းဖြစ်ပါတယ်။မိမိတဏ္ဍမှာဗရာတရားစေကောင်းလေးဖတ်တော်ပြုလို့မှစေကောင်းကိုထွန်းသိမ်းပြနိုင်တဲ့တတိဆုံးအပေါ်လာတယ်ဆိုရင်တရားဆိုတဲ့အာဩဇာအကောင်းဆုံးစွာအာဟာကုတ္တံဓမ္မထဲသွင်းလို့ရတယ်ခုနတေသနာစကားလေးခုနဂါထာစကားလေးမြတ်စွာဘုရားတတော်တင်ချရှိတော်မူစဉ်တစ်ချိန်မှာမနိပတ္တနဗရုတိရဲ့ဘုံမဲမှာကိုကြွတော်မူတယ်ကြွတော့မနိပတ္တနဗရုကဘယနာချင်းကပြီးတော့ဒီဝတိပိတန်တော်တဲ့နေရာနေတရားလျှောက်တာပါလျှောက်တော့လည်းမှန်လျှောက်တာမဟုတ်ဘူး तू ကလက်တွေ့တွေလျှောက်နေတာသူကလည်းတရားနာဘူးတယ်နာရုံမြတ်တရားလို့မထားပဲလက်တွေ့ကြံ့ကြံ့သူကိုအထုတ်ထားတယ်တရားဘလောက်စွန့်နေဆိုတာ तू ကသိတတ်လို့လက်တွေ့ဖြစ်လို့ဝမ်းမြောက်ဝမ်းသာဝမ်းသာအားရလျှောက်ထားနေခြင်းပါတတိမတောတတပတ္တတတိရှိသူဟာတတိရှိသူအတွက်အမြဲတမ်းကောင်းတဲ့အချိန်တွေကြီးပဲ လောကရေရစွာယွင်းနည်းနဲ့သာသနာရေရစွာယွင်းနည်းကမတူလောကရေရစွာယွင်းနည်းကကောင်းကင်ကနှစ်ခါသွားအလားတူကြည့်ရွေးကြတာသာသနာရေရစွာယွင်းနည်းကအစ္စတဆေးအစင်မှာတရားကောင်းလေးနဲ့ရှင်တွဲနေတဲ့အချင်းဟာရေရစွာပဲတရားကောင်းလေးကြောက်နေတဲ့အချင်းဟာကောင်းကင်ကနှစ်ခါတည်းဘလောက်ပဲကောင်းတယ်လို့ပြောပြောသူ့အတွက်တော့ပြတ္တရာဖြစ်နေမှာပဲအတိရှိနေသောပုဂ္ဂိုလ်အတွက်နေရောညရောအခါခါသုံးအခါခါသေးအကောင်းနေကြီးပဲကောင်းဆိုနတ္တံလောကရန်အာယုန်နဲ့ပဲအာယုန်နဲ့ပဲတွေ့တွေ့သူ့အတွက်တော့ကောင်းတဲ့အချိန်ပဲဘယ်သူနဲ့တွေ့တွေ့ဘယ်ကိစ္စဆောင်ရရဆောင်ရရဘယ်နေရာမှာမဆိုးတတိဆိုတဲ့တရားစိတ်အစဉ်မှာတက်ဆင်ထားသူအတွက်ကတော့အကောင်းနေကြီးပဲဟုတ်တယ်ဗုဒ္ဓသာသနာဆိုတာအစိုးမှန်တရားကိုအကောင်းအဖြစ်ကြောင်းပြီးတော့သုံးဖို့လို့ပေါ်လာတဲ့လက်ရှင်ဖြစ်တယ်။ကောင်းခြင်းရင်အကောင်းလို့ခြင်းကိုယ်တန်တမှာကောင်းသောတရားတက်ဆင်ပါသာသနာကနံပါတ်1တောင်းတာကအပမရတတိတရားဇာဝနေရင်တရားဝတ္တရပေါင်းပေးတာကအပမရတတိတရားအချိန်လေးအားဖြုံးတိမှုကိုထိန်းချုပ်ပေးတာကအပမရတတိတရားမအားဘူးဆိုတာသူမှမရှိတော့ပါဘူး။ဟုတ်တယ်တတိတာတက်ဆင်ပြလိုက်ပါ။မအားဘူးဆိုတဲ့ကြောင်ကရန်စကားပါဇကမပြောတော့ပါ။မအားရဟတရားအလုပ်ပေါ့လက်ထက်ကန္တာရကုသိုလ်ထုတ်ပေါ့။ဘာများအားငယ်စရာလို့ဒီလက်သာသနာယရနာချုပ်မှနေရတာပဲလို့ဝန်တာအယကြီးကြီးလင်လင်နဲ့ပြောနေအောင်ခေါ်ယူနေအောင်စံဆောင်ပြီးတော့သာသနာအဖို့အတန်ဆုံးတရားလောကအဖို့အတန်ဆုံးတရားဘဝတစ်ခုလုံးကိုထိမ့်ချုပ်ပေးနိုင်သောအထင်းပရိလက်ဖြစ်တရားတရားတတိရှိတဲ့ပုဂ္ဂိုလ်ဆိုတာဟာဒဏ္ဍာရပဲဖြစ်ဖြစ်ပဲခမာပဲဖြစ်ဖြစ်ကောင်းတဲ့ဇာအာရီဝရအောင်ယူနန္ဒဖြစ်တဲ့ကြောင့်သူရှိရင်အများရာအကောင်းကြီးကြီးပဲမင်္ဂလာစံတော်ခြင်းလို့သတ်မှတ်ပြတာသူပေါ့တတိပါရင်လမ်းသွားတော့လေလမ်းသွားတာအခါကောင်းပဲလမ်းသွားချိန်လေးမှာမင်္ဂလာစံတော်ကြီးမှာခင်ဗျာသူကကျင်ညာနေတာချိန်လမ်းတိုင်းချိန်လမ်းတိုင်းဒီလပါပါလေးခင်ဗျာသမာဓိဒီပါပါလေးခင်ဗျာဝိပဿနာဒီပါပါလေးခင်ဗျာချိန်လမ်းမမပါစေနဲ့ခင်ဗျာချိန်လမ်းတိုင်းချိန်လမ်းတိုင်းမင်္ဂလာစံတော်ကြီးလို့သူကကျင်ညာနေတာတတိမတော်တတာပတ်တာတတိတာပါပါကြီးလမ်းသွားတာနေပါရောကြောင့်ဓမေဇန်နေတဲ့အချိန်ရောက်ပြန်တော့တတိမတော်တရားပတ်တံကောင်းလာပါပဲ။ကောင်းတဲ့အချိန်ပဲ။ဓမေကတော့ဓမေလောက်တန်းဓမေလောက်တန်းဒီလဘာရေသမารိဘာရေဝိပဒနာဘာရေတတိတပါပါစေဓမေစားတာနိဗ္ဗာန်ရောက်ချောင်းဖြစ်သွားတယ်။တတိတပါပါစေဓမေချက်တာနိဗ္ဗာန်ရောက်ချောင်းဖြစ်သွားတယ်။တတိတပါပါစေဈေးရောက်တာနိဗ္ဗာန်ရောက်ချောင်းဖြစ်သွားမယ်။တတိတပါပါစေဩဒါဟာနိဗ္ဗာန်ရောက်ချောင်း။ဩရောဩခရမယ်လေပါပူဖို့လို့ဒီလေဩရာကန္တာအလုတ်ပဲကိုယ့်အလုတ်ကိုလုတ်ဖို့သာလိုတာပါလားတတိတတသင်တာနာရဟာနိဗ္ဗာန်ရောက်ချောင်းနာတော့နာခရမယ်စိတ္တချနာရအလကားမနာရပါဘူးစိတ္တချပါနာခသီလသမာဓိဝိပဿနာသူကပြန်ပင်မယ်ဆေးရခြင်းမှာလောဘဒေါသမောဟကိရိတာတွေဖြတ်တန်းသွားတော့လည်းမပူနဲ့ကိရိတာဖြတ်တန်းသွားတာကိုနိဗ္ဗာန်ရောက်ချောင်းအရှုခံဝင်လာတာသူကနှိမ့်ဆက်ဖို့လို့ဝင်လာတာမဟုတ်ဘူးလေ။ဒါကြောင့်ကိလေသာဖြတ်တန်းသွားတာတော့မှကိလေသာဝတ္တိညာနဲ့စိုက်ရှုမှတ်နိုင်ရင်ကိလေသာဖြစ်တာဝိပဿနာရီပြေကြတာဖြစ်တော့ကြောင့်နိဗ္ဗာန်ရောက်ကြောင်။ဒါကြောင့်ပဲအခါမဆိုသူ့အတွက်တော့အကောင်းနေကြီးပဲတဲ့ဗျာ။ဒါကြောင့်အမြဲတမ်းရေရစားဖြစ်စေခြင်းကိုတဏ္ဏမှာတတိအမြဲထားရုံပေါ့။တကယ်တတိမဒုက္ခမေရတိအကျင့်တိန်ကရိယာအာယုန်တိန်ကရိယာစိတ်တိန်ကရိယာတတိရှိတဲ့ပုဂ္ဂိုလ်ဆိုတာချမ်းသာဝရအောင်ယူနိုင်တယ်။တတိကိုအကျင့်တိန်ကရိယာလို့လည်းခေါ်တယ်။အကျင့်နဲ့အဘုဒ္ဓအောင်ထိမ့်ပင်နိုင်တယ်။အကျင့်အလေလို့မရှိအောင်သူထိမ့်ပင်နိုင်တယ်။အာယုန်တိန်ကရိယာလို့လည်းခေါ်တယ်။အာယုန်နဲ့စိတ်ချိတဲ့အခါမီးမတောက်ရအောင်ထိမ့်ပေးတာသူပေါ့ဗျာ။အာယုန်နဲ့စိတ်နှစ်ပါးမလုံးရအောင်ထိမ့်ပေးတယ်လည်းသူပေါ့ဗျာ။အာယုံအနိုင်ကျင့်မခံရအောင်ထိမ့်ပေးတာသူပဲဗျာဒါကြောင့်အာယုံထိမ့်ကရိယာစိတ်ထိမ့်ကရိယာဆိုရလဲဟောဒီတတိပါပဲဗျာ စိတ်ကလေးရောက်ရခတ်သွားခြင်းတလို့သွားခွင့်မရသွားခြင်းတလို့သွားခွင့်မပေးပဲကိုယ်ပဲလမ်းကြောင်းကိုယ်ပဲအစီအစဉ်ကိုယ်ပဲရည်ရွယ်ခြင်းနဲ့ရှင်ရှင်လေးထားပေးတာဖြစ်တဲ့ကြောင့်စိတ်ထိန်တဲ့ကရိယာအဲ့ဒီတတိရှိတဲ့ပုဂ္ဂိုလ်စရာချမ်းသာကိုရနိုင်တယ်။နောက်ဘဝတည်းမဆောင်ပါဘူး။အခုကိုချမ်းသာအောင်ရအောင်ပဲ။ချမ်းသာရအောင်လုပ်ပေးနိုင်တယ်။မျက်နှောက်မျက်မှောက်ဓမ္မရနိဗ္ဗာန်ချမ်းသာဤသုံးဖြာကိုရအောင်ဆောင်ရွက်ပေးနိုင်တယ်။လူနဲ့နိဗ္ဗာန်သုံးတန်တော့ချမ်းသာကိုရအောင်ဆောင်ရွက်လို့ပေးနိုင်တယ်။သိစ္ဆုတ်ပံတရားတဲ့ပုဂ္ဂိုလ်ဟာနာဝိစိတ်အေးရပြီသားပါလောလောဆယ်လေတတိဖြစ်နေတဲ့အချိန်ဟာကိလေသာနဲ့ဘလို့မှတွဲလို့မရတာဖြစ်တဲ့အတွက်စိတ်ငြင်းချမ်းတန့်စင်ပြီးတော့လာတဲ့ဆောအာဝရတရားတတိမတော်တုဝေတယောတတိရှိတဲ့ပုဂ္ဂိုလ်စရာမနဲ့ပြန်တိုင်းမနဲ့ပြန်တိုင်းအကောင်းနေကြီးပဲပိစ္ဆုတ်ပံတိကြမှာတော့ဘာလို့နောက်နေပို့ဖို့လို့လဲဘလို့သေးလဲဗျာလက်ပြန်စင်နေရတဲ့လူတွေဟာပိစ္ဆုတ်ပံမတိကြသူတွေပါဗျာတတိစရာပိစ္ဆုတ်ပံမိအောင်ဖန်ပြတာပဲလောကမှာအဖို့အတန်ဆုံးအခြင်းအရာပိစ္ဆုတ်ပံပိစ္ဆုတ်ပံမိအောင်မဖန်နိုင်ကြလို့အတိတ်စိတ်မအေးအနာဂတ်စိတ်ကူးရင်ပိစ္ဆုတ်ပံလက်လော့အရေးအကြီးဆုံးပိစ္ဆုတ်ပံလက်လော့ပြီးတော့ရှုံးနေကြတာပိစ္ဆုတ်ပံတစ်ချက်သာပိုင်မစီတော့အနာဂတ်မပူနဲ့တခါဝိရဇပရိမုစတိတတိရှိတဲ့ပုဂ္ဂိုလ်စရာကြရောဆက်ကြရောလက်တံပေးရမျိုးမျိုးမှလည်းကျလွတ်နိုင်တယ်လောကမတော်တဆမှန်သည်ဟာပမာဒကြောင့်ကြီးတယ်တတိယစန့်ကျင်ဘက်ကိုပမာဒခေါ်တယ်ဗျပမာဒဝမေတဲ့ရောတဲ့ပေါ့တဲ့ဆတဲ့လို့စာစကားနဲ့ပြောတယ်တရားစကားနဲ့ပြောလိုက်တော့မတော်ဥမာရေယူသွက်ခြင်း၌တတိလွတ်တဲ့အချင်းကအယူလေးလို့ခေါ်တယ်ဘယ်သူမဆိုပဲတတိလွတ်တဲ့အချင်းဟာအလုံးဟာအယူလေးကြီးပါပဲအာယုန်နဲ့စိတ်ကွာသွားတဲ့အချင်းမတော်တဆတွေသိမ့်များသွားတယ်။ဘေးရန်အန္တရာယ်မဖြစ်တင်မဲ့ဖြစ်လာတယ်။စာအတိဆုံးရှုံးသွားတတ်တယ်။ဒါကြောင့်တတိဟာသာသနာ့နံပါတ်1အရေးအကြီးဆုံးတောင်းတဲ့တရားဗျာ။ဒါကြောင့်စိတ်အစဉ်ထက်တတိဆွဲအမြဲကောင်းမြတ်သည်ပထမစကားကစိတ်အစဉ်ထက်ပါတတိလေးများအမြဲထက်ထားနေအမြဲတမ်းတို့အတွက်တော့ရေရစာကြီးပဲတဲ့ဒီနေ့လုံးပဲအချိန်မဆိုးပဲလမ်းသွားတာနိဗ္ဗာန်ရောက်ကြသမင်းစားတာနိဗ္ဗာန်ရောက်ကြဈေးရောက်တာနိဗ္ဗာန်ရောက်ကြအိုရာနိဗ္ဗာန်ရောက်ကြနာရာနိဗ္ဗာန်ရောက်ကြကိလေသာစင်မပြတ်တမ်းသွားတာတော့မှအရှုခံပုံစံနဲ့ဝင်လာတာပြီတော့နိဗ္ဗာန်ရောက်ကြသတိပဋ္ဌာန်ရနိုင်သေးတယ်ကလေးထိန်တာနိဗ္ဗာန်ရောက်ကြဘာများပူဖို့လို့ကြည့်လေကြတရားတောင်းတာပါဗျလက်တဲ့ဆောင်အားလေးယူတတ်လို့ရှိရင်ကလေးထိန်တာလည်းနိဗ္ဗာန်ရောက်ကြကလေးကြွေးတာဒါနပဲကိုကလေးရဲ့ကိစ္စဟာဝိယဝိစ္စတိလတွေနော်ကလေးရစိတ်တည်းမကြတော့ငိုချလိုက်ဩကလေးပဲဆိုတဲ့အခန္ဓာခန္ဓာလေးတွေအနတ္တသဘောလေးတွေကြည့်တတ်ယူတတ်လို့တတိအထိမ့်တာစိတ်မှတတ်တာကလေးထိမ့်တာလဲနိဗ္ဗာန်ရောက်ကြောင်းပဲကြည့်တော့ဘာများပူဖို့လို့ဒီလေကတေရင်လုံးအင်းထဲမှာရှိတဲ့လုံငန်းကိစ္စတွေဟာအာထုံနေတဲ့မြဝရိယထဲမှာတတိတာတွဲထက်လိုက်တော့နေတဲ့သောအာဒီကြီးပဲအစိတ်ကင်းကွာလူချမ်းသာဆိုတာရအိမ်အပြင်ဘက်ကိုခြေတလွှမ်းမှထွက်စီရမလို့ပဲနဲ့အိမ်ထဲမှာအိမ်ဦးခန်းကအိမ်တော်ဘေးဟာနေပါရောက်ကြောင်းတရားကောင်းသောအာဒီအပူညင်းကြောင်းသောအာကောင်းတွေတန်းစီလို့နေတာတွေ့ရမှာပါဒါကြောင့်စိတ်အစဉ်တည်းတတိဆွဲအမြဲကောင်းမြတ်သည်ဒုတိယကစိတ်အစဉ်တွင်တတိတွင်ချက်ချင်းချမ်းသာသည်စိတ်ဆင်းရဲတယ်ဆိုတာကိလေသာကြောင့်ပဲတတိနဲ့ကိလေသာတွဲလို့ရတာမှမဟုတ်ပဲတတိဖြစ်နေတဲ့အချင်းဟာဝရိယနဲ့တွဲတဲ့သမာဓိပေါ်ထုတ်တယ်သမာဓိသည်ပညာကိုပေါ်ထုတ်တယ်စွမ်းအားတွေကိုရအောင်ယူပြတာဖြစ်လို့လောလောဆယ်လင်းငယ်ကိုချမ်းသာဝရတယ်စိတ်အစဉ်တွင်တတိသွင်းချက်ချင်းချမ်းသာသည်တတရားကစိတ်အစဉ်မှာတတိပါနောင်ခါကောင်းဖို့တည်ချသည်ဖန်လို့အခက်ဆုံးဟာပိစုတ်ပံဗျလူတရားထင်ကြတယ်လေပိစုတ်ပံအကြာကြီးလို့ထင်ကြတယ်အမှန်တော့တေချာတတိနဲ့စိုက်ကြည့်ပါပိစုတ်ပံတစ်ခုဟာခဏဆိုတကယ်ခဏလေးပါရှေ့အချိန်နဲ့နောက်အချိန်ကစက်ထားတော့ကြားတယ်လို့ထင်တာတကယ်တမ်းကျပိစုတ်ပံမိကိုမမိပါဘူးဗျတတိလက်တဲ့လူတယောက်ရဲ့အတိစဉ်းစားကြည့်ပါဗျာ ေကြဖမ်းကြည့်ပါကြပိစုပ္ပံမမိဘူးဗျာအတိတ်နဲ့အနာဂတ်နဲ့ကြီးခုံခုံပြီးတော့ချောချောချောချောသွားတယ်ဗျာတရားအလုတ်ကလည်းပဲပိစုပ္ပံကိုမိအောင်ဖမ်းရတာအရေးအကြီးဆုံးကလည်းပိစုပ္ပံပဲဒါကြောင့်စိတ်အစဉ်မသတိပါနောင်ခါကောင်းဖို့တေချာသည်ပိစုပ္ပံသာမိအောင်ဖမ်းပါနောင်ခါကောင်းဖို့တေချာပြီသာအာမခံဓာဝံယူတယ်တတိရှိသူဘေးရန်ဟူအပူကင်းလွတ်သည်တတိရှိတဲ့ပုဂ္ဂိုလ်ဟာဘေးရန်မျိုးစုံလွတ်တယ်။ဒါရောအဲ့လိုနဲ့လေလို့ယခုပတိညွတ်စံပြရကွက်သာသနာဝေသာသနာဝေယဝိဇ္ဇဓမ္မယောမိသားစုတွေကောင်းမှုတရားနဲ့ပြောပြီးတော့နေကြတာ ya တရားတန်ဖိုးသည့်လေတရားလို့လို့ရတာပြောလေးပဲဗျ။ဘဝခန္ဓာကိုတရားနဲ့မြင့်တင်ပြီးတော့အသုံးချရတာကိုမိမိတို့ခန္ဓာကြီးကိုယ်ရစီရကောင်းလိုက်တာဗျာဒါလေးဆိုကြမယ်စိတ်အစဉ်ထဲသတိစွဲအမြဲကောင်းမြတ်သည
်
စိတ်အစဉ်တွင
်
သတိသွင
်း
ချက်ချင်းချမ်းသာသည
်
စိတ်အစဉ်မှာ
သ
တိပါနောင်ခါကောင်းဖို့တေချာသည
်
တတိရှိသူဘေးရန်ဟူအပူကင်းလွတ်သည
်
အစိတ်ကင်းကွာလူချမ်းသာကောင်းစွာရနိုင်သည
်
စိတ်အစဉ်ထဲတတိစွဲအမြဲကောင်းမြတ်သည
်
စိတ်အစဉ်တွင်တတိသွင
်း
ချက်ချင်းချမ်းသာသည
်
စိတ်အစဉ်မှာတတိပ
ါ
နောင်ခါကောင်းဖို့တေချာသည
်
တတိရှိသူဘေးရန်ဟူအပူကင်းလွတ်သည်စိတ်အစိတ်ကင်းကွာလူချမ်းသာကောင်းစွာရနိုင်သည
်
တတိဆိုတာတစ်အာယုံကိုပုံဖော်ပါ။ဘာပဲလို့လို့အာယုံကိုပုံဖော်ပါ။အာယုံမပေါ်သေးသမျှဘာမှမလုပ်နဲ့။လုပ်ပြီဆိုခါအာယုံဟာပုံဖော်နေရတယ်။နှစ်အာယုံနှစ်စိတ်ချက်ခနဲ့နေအောင်ကပ်ပါ။သုံးအလုံးမပြီးခင်အဲ့ဒီအာယုံမပြောက်စေနဲ့။လေးအလောက်တကုလုံနေစဉ်အာယုံတကုယူနေစဉ်မှာအခြားမဆိုင်တဲ့အာယုံအရေးကြီးကြီးမကြီးကြီးဝင်မလာစေနဲ့ငါအလောက်တကုလုံနေစဉ်မှာရှေ့အတိနဲ့နောက်အတိချင်းစတ်တာ6အလောက်လုံနေစဉ်မှာလှုပ်ဆဲအလောက်ဟာအရေးအကြီးဆုံးလို့သဘောထားအရေးအကြီးဆုံးဆိုတာလှုပ်ဆဲအလောက်ကိုသာပြောတာအလုံးတော့အရေးကြီးလို့မရဘူးဟောလည်းအရေးကြီးတဲ့တရားလည်းအရေးကြီးတယ်ဆိုအာယုံဖြစ်ခြင်းမှုဒုက္ခအောင်မှာစိတ်ပြပြဝတ်သွားမယ်။ဒါကြောင့်လုံနေစေအလုံအရေးအကြီးဆုံးအရေးကြီးတယ်လို့သဘောထား။အဲ့လိုလုံနိုင်ရင်အိမ်ထဲရှိတဲ့အလုံတွေအလုံးဟာတရားအလုံဖြစ်သွားတယ်။လူခန္ဓာဒီအတိပ္ပယ်ကင်းမဲ့စွာထမ်းထားရမယ်ခန္ဓာလည်းမဟုတ်ပါ။သူနှိမ့်စေတမျှရှုံးမယ်ရှုံးမယ်နဲ့ကောင်းငုတ်ခံနေဖို့လည်းမဟုတ်ပါလူခန္ဓာတိတကောထုတ်လုံသောစัจကြီးတလုံးသာဖြစ်တယ်ကရိယာတန်စာပလာစုံဖို့ပဲလိုတယ်စေကောင်းထုတ်လုံတဲ့တရားတရားစေကောင်းထင်းထင်းတဲ့တတိတရားစေကောင်းကိုတွန်းတွန်းပြီးတော့ပြည့်နှံ့တဲ့ဝရိယတရားစေကောင်းကိုခွဲခြားစေချာသုံးချပြည့်နှံ့တဲ့ပညာတရားအဲ့ဒီကရိယာတန်စာပလာစုံနေရင်လူခန္ဓာတိတကောထုတ်လုံသောစัจတလုံးသာဖြစ်တယ်ဒါကြောင့်မလို့ကိုစာရောက်ကိုဖော်ထုတ်နေကြပါလေအဲ့လိုဘလူကြီးရမနိပတ္တနာဘလူကြီးရရှောက်တော့ဘုရားကရှေ့စကားသုံးခွန်းကိုဘုရားအကုန်အတိအကျအပြည့်အဝလက်ခံတယ်အတည်ပြုတယ်တတိရှိရင်အမြဲကောင်းတဲ့မှန်တယ်တတိရှိရင်ချမ်းသာတဲ့မှန်တယ်တတိရှိသူနောင်ရပူဇော်မလို့အကောင်းကြီးပဲမှန်တယ်သတ္တုဒ္ဓစကားလေးကိုလည်းမြတ်စွာဘုရားဖြည့်ဆက်ပေးတယ်တတိရှိရင်ဘေးရန်အမျိုးမျိုးမှလွတ်တယ်ဆိုတာတတိရှိရင်သက်မဲ့ဘေးရန်ဒီကလွတ်တာတော့မှန်ပါတယ်တက်ရှိအေးရန်ကလွတ်ဖို့ကြတော့တတိနဲ့မရသေးဘူးမေတ္တာပါပွားပါဦးလို့ဘုရားကနောက်ကျမေတ္တာကိုပြီးပြီးတော့ပြောမူတယ်တ ဒါကြောင့်သက်မဲ့ဘေးရမလွတ်တယ်ဆိုတာကတော့တတိရှိရင်လွတ်ဖို့သေးကြတယ်သက်ရှိဘေးရမလွတ်ဖို့ကြတော့မေတ္တာပါပွားပါဦးလို့မြတ်စွာဘုရားကတတိအပေါ်မှာမေတ္တာကိုဖြည့်ပေးတယ်ဗျလူချမ်းသာစိတ်ဖြည့်စေနှစ်ပါးပေါ်လာတာပေါ့ဗျာယတ္တတ္တမဟာရတအာဟိန္ဒယရတောမနောမေတ္တံသောတ္တပဘုတေတုအဝေရံတတနာကေနစီယတ္တတရားခြေခင်စေကောင်းဝင်တဲ့အခြင်းကဲ့သို့သောသူတော်စင်ဖြစ်တဲ့ပုဂ္ဂိုလ်၏မနောအကျင့်လက်ရှိစွာအပြည့်ပဲအတိထူးခြားစွာအမြင့်တင်စေအစဉ်သည်တပ္ပလုံးစုံသောအောရတဏ္ဏညမစေအမျက်မပြတ်အခါခတ်သိအောရတဏ္ဏညမစေအမျက်မပြတ်အခါခတ်သိအဟိန္ဒယမနှင်းစေကြောင့်တရားကောင်းနေရတော်ကောင်းစွာမသွေးမွေ့လျော်တတ်ပါသည်သောတရားခြေခင်စေကောင်းဝင်သည့်ထောသူတော်ရှင်ဖြစ်တဲ့ပုဂ္ဂိုလ်သည်သဗ္ဗဘူတေတုတရားမှကျင့်ခပင်းဥတ္တောလုံးစုံများစွာတတ္တဝါတို့၌မေတ္တာမေတ္တာစွာအမျက်တရားကိုဘာဝေတိတလုံးလဲလဲစိတ်မှဆွဲအောင်မိဝဲထုံထားပွားများတတ်ပါသည်တတ္တတို့မေတ္တာစွာအမြတ်တရားကိုပွားများမြင့်တင်သူတော်စင်ဖြစ်တဲ့ပုဂ္ဂိုလ်အတွက်ကေနစီတစုံတရာသောပုဂ္ဂိုလ်တတ္တဝါနှင့်မြတ်ဝေရံစံခြင်းဖြင့်ဘိယံဒီနအဋ္ဌိမရှိနိုင်တော့ချေဤတိဤသို့ပုဂ္ဂိုလ်တရားစွာအမြတ်တရားကိုပွားများမြင့်တင်ဘုရားရှင်ကိုယ်တော်မြတ်ကြီးတည်ဧတံဤအစိကင်းခွာလူချမ်းသာကိုဩဇာကရုဏာတရားမေတ္တာထား၍ဟုတ်ကြတော်မူခဲ့ပါပြီတတိမေတ္တာပါပွားပါဦးမေတ္တာကိုပဒါနာထပြောပါတယ်စိတ်ဓာတ်ကြည်လင်သူတော်စင်ပုဂ္ဂိုလ်ရဲ့စိတ်ဟာမငြင်းစေကြောင့်တရားကရုဏာကိုခေါ်တာပါကရုဏာကိုကျင့်စားတဲ့တဏှာကျင့်နာတတ်တဲ့ကရုဏာတရားအပေါ်မှာမွေးလျော်တတ်တယ်။အဲ့ဒီမွေးလျော်သူဟာမေတ္တာတရားလည်းပွားဖြစ်တော်တာပါပဲ။မေတ္တာပွားလို့ဖြစ်ရင်ကရုဏာလည်းပဲပွားလို့ရတော်တာပါပဲ။မေတ္တာစွာအမြတ်တရားကိုပွားများမြင့်တင်သူမှာဝေရံတတ္တနာကိနာရှိဘတုနဲ့မှဆန့်ကျင်မယ်မဖြစ်ရတော့ပါဘူး။ဘာဘေးရမှမရှိပါဘူး။တတ်မဲ့ဘေးရမှလုံခြုံသလိုသက်ရှိဘေးရန်ကလည်းလုံခြုံတဲ့တကြောင့်မေတ္တာကိုပါပွားပါမေတ္တာလို့ပြောလိုက်ရင်သူတော်ကောင်းလမ်းစဉ်လေးချက်အစုံပြတာပါဗျာအဟိန္ဒယရတောမနောဆိုတာကကရုဏာကိုပြောတာမေတ္တံသောတ္တပ္ပဘူတေတုဆိုတာကမေတ္တာကိုပြောတာအဲ့ဒီနှစ်ပါးကိုပြောလိုက်ရင်မေတ္တာရဲ့အကြောင်းအခြေခံအမှားခံကခန္တီလားဒီခန္ဓာကွန်လွတ်တဲ့သဘောတရားကြည့်တဲ့အနည်းနာခန္ဓာဆုံးလွတ်တဲ့ဆိုတဲ့ခန္တီအမှားခံကောင်းမှမေတ္တာကပွားလို့လွယ်တာဗျာခန္ဓာမပါဘဲနဲ့မေတ္တာမဖြစ်နိုင်ပါဘူးဗျာတခါမေတ္တာလို့ပြောလိုက်ရင်မုရိတာဆိုတဲ့ဝမ်းမြောက်မှုလည်းပေါ်လာတယ်ဗျဒုညာကြည်ပွားဓာတ်တွေကိုကြည်ပွားသလိုပဲဝမ်းမြောက်တတ်တယ်ဒုညာချမ်းသာဓာတ်တွေကိုချမ်းသာသလိုပဲဝမ်းမြောက်တတ်တယ်ပါလိုက်တော့သူတော်ကောင်းလမ်းစဉ်လေးချက်အဲ့ဒီလေးချက်ရှိသူမှာဘေးရန်လုံးလဲအစိတ်ကင်းကွာလူချမ်းသာကိုရနိုင်ပါတယ်ဒီတော့သူတော်ကောင်းလမ်းစဉ်လေးချက်ဆိုတာခန္တီဆိုတဲ့တိခံခွန်းလွန်မှုတရားကရုဏာဆိုတဲ့ဒုက္ခိတသတ္တဝါတို့အပေါ်မှာသနာကျင်လာတဲ့တရားကိုချင်းစားတဲ့တရားသူများရဲ့ပိုင်တဲ့အခွင့်အရေးကိုမကျူးမကျော်ကိုချင်းစားတဲ့တရားမေတ္တာသတ္တဝါတွေချမ်းသာကြပါစေလို့မေတ္တာလွန်ချုံပေးတဲ့မေတ္တာတရားမုရိတာဒုက္ခိတသတ္တဝါတွေချမ်းသာပြည့်စုံလို့နေကြတာကိုတွေ့ရမြင်ရတဲ့အခါမှာကိုယ်ချမ်းသာတယ်လို့ပဲလဲလဲလဲလဲဝမ်းမြောက်တတ်တယ်ဆိုတဲ့မုရိဒာတရားအဲ့ဒီလေးခုကိုသူတော်ကောင်းလမ်းစဉ်လေးချက်လို့ခေါ်ရရဒီလေးခုခံထားရင်အများကိုစောင့်ရှောက်တာသူများကိုစိတ်ကောင်းစေတနာကောင်းနဲ့စောင့်ရှောက်သူမှာကိုယ့်ကိုယ်ကိုလည်းစောင့်ရှောက်ပြီးသားစိတ်စေတနာရဲ့တုံ့ပြန်မှုဆိုတာရှိတယ်ကြောက်ကြောက်တော့ကိုယ်လည်းပေးရန်လုံတာပေါ့ဒါကြောင့်အစိတ်ကင်းကွာလူချမ်းသာရပါတယ်တဲ့ဒီစကားလေးကဆိုလိုရင်းကဒီခန္ဓာနာဝံမြောင်ညာပွားများမေတ္တာချုပ်ဒီခံပါတယ်ခန္တီတရားတဏ္ဍာသ တဏှာကျင်နာတဲ့ကိုချင်းစားတဲ့ဆိုတဲ့ကရုဏာတရားဝမ်းမြောက်ညာပွားများမေတ္တာချုပ်မေတ္တာလွှမ်းခြုံပေးတဲ့ချမ်းသာပြည့်စုံကြည်ပွားတွတ်တက်သူကိုမြင်တဲ့အခါမှာလှဲ့လှဲ့လှဲ့လှဲ့ဝမ်းမြောက်တတ်တယ်။သီခံတဏှာဝမ်းမြောက်ညာပွားများမေတ္တာချုပ်သူကိုစောင့်ရှောက်ကိုးကုန်းမြောက်ပပျောက်ပေးရန်ကိုမှလုံးအဲ့ဒီ၄ပါးကင်ထားရင်သူတို့ဘာကိုစောင့်ရှောက်တာသူတို့ဘာလောအောင်စောင့်ရှောက်ရရောက်ရင်ကိုကိုကိုလည်းပဲစောင့်ရှောက်ပြီးသားဖြစ်တယ်။စိတ်ကောင်းစေတနာကောင်းဟာကိုထံပြန်ပြီးတော့တုံ့ပြန်လာတာ။သူကိုစောင့်ရှောက်ကိုကိုမြောက်ပပျောက်ဖေးရန်ကိုမှလောက်သူတို့သူမြတ်ဤလေးရဲ့မချွတ်ကျင်ပါကုန်။ဒါဟာသူတို့ကောင်းနေချမ်းသာအောင်ကျင့်ရမယ်။လမ်းကြောင်းကြီးပါတဲ့ဗျာ။ဒါကြောင့်တရားဆိုတာတရားနဲ့ထိုက်တန်သူအတွက်တာပြောဖို့ကောင်းတယ်ဗျာ။တရားနဲ့မထိုက်တန်သူတို့ကတရားဆိုတာကတော့စိတ်အစဉ်မှာတတ်ဆင်ရတာမှာစွာအားရအောင်တတ်ခြင်းမှာတတ်ဆင်ဖြစ်မှာဗျ။ဒါကြောင့်အဘောအတန်ဆုံးစွာအားကိုတို့ရအောင်ယူနေရတယ်လို့ဝမ်းမြောက်ဝမ်းသာနေရအောင်ယူကြရမှာဗျ။ဒါလေးလည်းလိုက်ဆိုကြမယ်သီခံတနာဝမ်းမြောက်ညာဝမ်းမြောက်မေတ္တာချုပ်သူကိုစောင့်ရှောက်ကိုကုံမြောက်ပပျောက်ပေးရန်ကိုမှလုံးသူကိုစောင့်ရှောက်ကိုကုံမြောက်ပပျောက်ပေးရန်ကိုမှလုံးသူတော်သူမြတ်ဤလေးရဲ့မချွတ်ကျင်ပါကုန်ဣခန္တနာဝမ်းမြောက်ညာဝမ်းမြောက်မေတ္တာချုပ်သူကိုစောင့်ရှောက်ကိုကုံမြောက်ပပျောက်ပေးရန်ကိုမှလုံးဘုရားသူမြတ်ဤလေးရဲ့မချွတ်ကျင်ပါကုန်ဒါကြောင့်တသက်ထိုမေတ္တာစွာအမြတ်တရားကိုပွားများမြင့်တင်သူတော်စင်ဖြစ်တဲ့ပုဂ္ဂိုလ်အတွက်ယေနာဇီတစုံတယောက်သောပုဂ္ဂိုလ်တတ္တဝါနှင့်မြဝေရံစံကျင်ပေပေယံဒီနအတ္တိမရှိတော်ဘဲဣတိဟိတုဘဂဝါတရားစွာအမြတ်တရားကိုပွားများမြင့်တင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဣတံဤအစိတ်ကင်းကွာလူချမ်းသာဟုကောင်းစွာတူပါလို့စွာအားကိုဩဇာကရုဏာတရားမေတ္တာထား၍ဟောကြားတော်မူခဲ့ပါပြီတည်း။ဒါကြောင့်မေတ္တာကိုအဓိကထားပြီးတော့ခန္တီကရုဏာမုဒိတာဒါရီကမေတ္တာရဲ့အတိုင်းအဝိုင်းနေပါမေတ္တာရဲ့အခြေခံကခန္တီမေတ္တာပေါ်လာတဲ့ကျွန်းကရုဏာနဲ့မုဒိတာလည်းပါမှာခဲခဲမရှိတော့ဘူးအဲ့ဒီတရားတွေနေကြရင်အစိတ်ကိန်းกว่าလူချမ်းသာတဲ့မိမိတို့မှာအစိတ်တုံးကြီးနှစ်တုံးရှိတယ်ဗျဟောဒီခန္ဓာကြီးကအစိတ်တုံးတုံးလက်ထဲမှာရှားပွေစုဆောင်ထားတဲ့ပစ္စည်းဥစ္စာတွေကလည်းအစိတ်တုံးကြီးတုံးသူတို့ကအစိတ်ပြည့်စည်တောင်းတယ်အစိတ်ပြည့်စည်မရှိရင်တော့နေတန်းလောင်နေတဲ့အစိတ်တုံးကြီးတွေဗျရှိကျင်လိုက်တာလည်းမပြောနဲ့ရှိလာလို့လည်းတခုမှမနိုင်တော့ဘူးဗျာအစိတ်တွေကိုပြန်ပြန်လောင်နေရရှိကျင်လိုက်တာပဲခန္ဓာလည်းတိတ်ရှိကျင်တာပဲပစ္စည်းဆိုတိတ်ရှိကျင်တာပေါ့တကယ်ရှိလာပြန်တော့လည်းပါကုမမနိုင်တော့ဘူးဆိုတာအစိတ်ဖြစ်စေလိုတယ်လို့ရတဲ့သဘောတရားပေါ့ဒါရောက်တရားကင်းကွာမချမ်းသာရှိတာတွေလည်းအမှားတွေတရားကိုပြောလိုက်စမ်းပါလူစွာအားပါမမကြံတော့ဘူးဗျာတရားနဲ့ဆက်သွယ်ရမရသေးတဲ့မြာကာလပတ်လုံးအချိန်ကိုဖြုံတီးခြင်းဘောဂဝခန္ဓာကိုဖြုံတီးခြင်းပစ္စည်းကိုဖြုံတီးခြင်းခေါ်ဆိုရတဲ့ဖြုံတီးမှု၃ခုတရားရဲ့ယောပေါကြီး၃ပေါက်ဟာဟာလာဟင်းလင်းကြီးပွင့်နေအောင်ပါဗျာတရားနဲ့ဆက်သွယ်ရရလကမှာအချိန်ဖြုံမှုထင်ကျုံနိုင်မယ်တရားနဲ့ဆက်သွယ်ရရလကမှာဘဝခန္ဓာဖြုံတီးမှုကိုထင်ကျုံနိုင်လိမ့်မယ်ပစ္စည်းဥစ္စာဖြုံးနေမှုကိုထိန်းချုပ်နိုင်လိမ့်မယ်လူသားလမ်းကြောင်းဆိုတော့၃ကြောင်းရှိပါတယ်နှိမ့်ဆက်ခံရတဲ့လမ်းကြောင်းက၁ကြောင်းဖြုံတီးတဲ့လမ်းကြောင်းက၁ကြောင်းအသုံးချတဲ့လမ်းကြောင်းက၁ကြောင်းလမ်း၃ခု ခန္ဓာနဲ့ပစ္စည်းကလည်းကိုယ်လည်းတည်းရောက်တန်းရောက်တန်းဒီသုံးခုပဲမိပါတယ်ဘယ်လိုလဲဗျအဖို့တောင်းသုံးပါလားဗျအလကားဖြစ်သွားအောင်ဖြုံးပြမလားဗျနှိစ္စတာကိုရှုံမယ်ရှုံမယ်နေခန္ဓာမလားဗျခန္ဓာနဲ့ပစ္စည်းရဲ့မိခွန်သုံးခုလူသားလမ်းကြောင်းကလည်းဒီသုံးခုပဲရှိတာဘယ်လိုမျိုးပဲဖြစ်ဖြစ်ဘယ်ဘာသာပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်ယဟန်ပဲဖြစ်ဖြစ်ရှင်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်ဒီလမ်းသုံးခုအလွတ်တော့ဘယ်သူမှမသွားနိုင်ပါဘူးဗျာသူကိုယ်နဲ့သွားနေကြတာကြည့်ပါဗျာတရားဆက်သွဲရမရသေးတမြောက်ကလည်းပါလို့ဖြုံးလိမှုနဲ့လက်ချေခံရတဲ့လမ်းနှလမ်းကမသွားနိုင်အောင်ပါဗျာတတိဆိုတာကအသုံးချလမ်းကြောင့်နေစခါရတဲ့လမ်းကိုတော့အတ္တကိလမထာနိယောကလမ်းစဉ်လို့ခေါ်တယ်။ဖြုံးလိုက်တဲ့လမ်းကိုတော့ကာမတုခံလိကနိယောကလမ်းစဉ်လို့ခေါ်တယ်။အသုံးချတဲ့လမ်းကိုတော့မေဇိမာပရိပဒလမ်းကြောင်းလို့ခေါ်တယ်။လူသွားလမ်းကြောင်းဒီသုံးခုသာရှိတယ်။နေစခါရတဲ့လမ်းဆိုတာချမ်းသာခြင်းနဲ့မဟုတ်တယုတ်ထလှုပ်လိုက်တယ်။မဟုတ်တယုတ်လှုပ်လို့ရတဲ့ချမ်းသာကဘာမှမပြောတော့ဒီမဟုတ်တယုတ်ကြီးကကုတံတုံ့ပြန်လာလိုက်တာအစတရားမကအများကြီးပူစရာလောင်စရာတွေအခိုးတွေပြန်လာလို့ဆင်းရဲရတဲ့ဆင်းရဲမျိုးညံမပါပဲနဲ့အရန်တွန်းပြီးတော့အထောလို့စအားမပေါ်ပဲဆင်းရဲရတာမျိုးခန္ဓာရဲ့ဝနာတိဖြစ်ဖြစ်ဒဏ်ချက်တွေတရားအထင်တရားအတိမပါလို့နှိစ္စတမြခံနေရတာမျိုးဒါတွေကနှိစ္စခံလမ်းကြောင်းကြီးပဲဗျာတတဝအများစုသွားနေကြတာဒီလမ်းပါပဲဗျာတခါဖြုံးပြီးမို့လားကာမတုခ္ခလိကနိယောကလို့ခေါ်ရရဖြုံးပြီးတဲ့လမ်းကုသိုလ်ရှင်လူသားတွေကတော့ဖြုံးတယ်လို့မပြောပါဘူးသူတို့ကတော့ရင်ရင်လေးစကားကိုသုံးပါတယ်ခံစားတာပါတဲ့ဒါလူစည်းစိမ်ချမ်းသာကိုလူစည်းစိမ်ချမ်းသာခံစားတာပဲသာသနာတော်ကမဟုတ်ပါဘူးကွယ်ဒါဖြုံးတာပါတဲ့လောကလူသားတွေကမဟုတ်ပါဘူးခင်ဗျာဒါသုံးတာပါခင်ဗျာကျုံတယ်ဆိုတာအရတောက်တာလို့ဖဲရိုက်တယ်လို့အလကားလွှမ်းပစ်တာမျိုးလိုအလကားပြည့်စည်သွားတာမျိုးလိုဓာတ်မျိုးတွေကသာဖြုံးနေခေါ်တာပါခင်ဗျာဇာဝနေရစီပွားရဲ့တလုံးနေကြတာဒါဖြုံးတာမဟုတ်ပါဘူးခင်ဗျာသုံးတာပါသာသနာကမဟုတ်ပါဘူးကွယ်ဒါဖြုံးတာပါဘာလို့ဖြုံးတယ်လို့ပြောရတယ်လဲဆိုကုံသွားတဲ့ဒီကကိုယ့်အတွက်ဘာမှမကြံခဲ့လို့တဲ့ဗျာအဖြေလေးရတော့ဒါပဲအကုံစရင်ကိုသာပြတယ်အရာစရင်ပေါ်လို့မလားမိသားစုအတွက်ဇိတ်ဘလောက်တောင်ကုန်းတဲ့အကြောင်းတနေ့ဝစားစီဘလောက်တောင်ကုန်းတဲ့အကြောင်းသာသမီကျူရှင်စီကနေ့စဉ်ဘလောက်ကုန်းတဲ့အကြောင်းအကုန်စင်းကိုမောနေအောင်ပြတာဒါကြောင့်ဖြုံးတယ်ပြောတာတော့တယ်ဆိုရင်မကုန်းနိုင်တဲ့ဆွမ်းအားကြံခဲ့ရမယ်လေဒါမှသုံးတယ်ခေါ်တာဟုတ်ဗျဒါရောက်ကမှဒုက္ခလိကနိယောကလမ်းစဉ်ဆိုတာကဖြုံးနေတယ်လမ်းကုံသွားတဲ့တရားမကုံနိုင်တဲ့အကုစီယာဘာမှမကြံအကုံစင်းကိုမောနေအောင်ပြတယ်တရားသူ့ကိုဖြုံးလိုက်တဲ့လမ်းကြောင်းလို့ခေါ်တဲ့အတုံးချတဲ့လမ်းဆိုတာမေဇိမပฏิပဒာခုနတတိဦးစီးတယ်လူအတိအလုံးကိုတတိဓမ္မတတိတလုံးနဲ့ဓမ္မအကုန်လုံးတို့မြင့်သိစီလို့ထားတယ်တတိတလုံးပြောက်သွားလူအတိတိကမောက်ကမှဖြစ်သွားတာပဲဒါကြောင့်အတိတတိဥစည်းတဲ့အသုံးချလမ်းကြောင်းကမစ္စည်းမပရိပဒအလယ်လမ်းကြောင်းဒါကြောင့်ဘေးလမ်းနှစ်ခုကိုအလယ်လမ်းမှာဝင်ပေါက်ပါဝင်ပေါက်လိုက်ရင်အစိတ်ကင်းကွာလူချမ်းသာရသွားမယ်တဲ့အသုံးချတဲ့လမ်းကြောင်းဆိုတာအတိတတိဥဆောင်တယ်သူကကုန်းသွားတဲ့ထက်ကမကုန်းတာကြံတယ်ဗျမိသားစုကြွေးတာအလှူပေါ်တဲ့သူပြောပုံလေးမေတ္တာကြွကြွတာစေရနာတတ္တမေတ္တာစွမ်းအားလေးတွေနဲ့အေးအေးမြတ်မြတ်ကြွတာတော့နေ့စဉ်နေ့စဉ်ဒါနဖြစ်တဲ့ဒီနေ့ကိုအိမ်ထဲမှာအလူပွဲကြီးနှစ်ပွဲရှိတယ်။ကုံသွားတဲ့ကုံသွားတဲ့တဲကမကုံနိုင်တဲ့ဒါနကြံတော့သူ့မှာပြုံပြုံပြုံပြုံနေ။ဟုတ်တယ်လေသုံးတယ်လေဒါသုံးတယ်ခေါ်တာလေ။သုံးတယ်ဆိုမကုံနိုင်တဲ့အာကိုရကြံကိုကြံခဲ့ရဒါမှသုံးတယ်ခေါ်တာ။ကိုယ်ခန္ဓာကိုယ်ကြီးကြွေးတာတိလသမารိဝိပဿနာစွမ်းအားတွေပြန်ရတယ်အရာပေါ်တော့ပြောတာဗောဗျာအိမ်သုံးစရိတ်ဆိုတာဗောဗျာအိမ်သုံးစရိတ်ဆိုတာဒါနလမ်းကတချို့ထွက်သွားတယ်တချို့ကတိလလမ်းကြောင်းတချို့ကသမာရိလမ်းကြောင်းတချို့ကဝိပဿနာလမ်းကြောင်းဒီစီတွေကုန်တယ်လို့မမြင်တော့ဘူးရတယ်ကြီးမြင်လာတော့တာ အဲ့လိုအရာဇယင်းပေါ်မှာသုံးတယ်ခေါ်တာပါအလယ်လမ်းကြောင်းကအဲ့ဒါပြောတာအချိန်ကုန်သွားတဲ့တည်းကမကုန်နိုင်တဲ့တိလသမารိဝိပဿနာကြံခဲ့ရမယ်ခန္ဓာကိုယ်ကြီးဝူသွားတဲ့တည်းကမဝူနိုင်တဲ့တိလသမารိဝိပဿနာကြံခဲ့ရမယ်ခန္ဓာကိုယ်နာလာပြန်တော့မနာတဲ့တိလသမารိဝိပဿနာကြံခဲ့ရမယ်အနောက်ဘုရားများအမိုက်ပုံးတိုင်းအမိုက်ဖြစ်တယ်ဗျာအမိုက်ပုံးတိုင်းဟိုအမိုက်ပြစ်ထားတော့မှမကုန်နိုင်တဲ့တရားကြံခဲ့ရမယ်အသုံးချသမားကဒါပဲပဲနဲ့ဗျာအမိုက်ပုံးတိုင်းအမိုက်ပြစ်တာကုံရောပဲပဲနဲ့မကုန်တာကြံရမလဲကြံတယ်ဗျာဒါကြောင့်အတိတောင်းတာအစိတ်ကင်းကွာလူချမ်းသာဆိုတာအတိတရားတောင်းတာအမိုက်ပုံးတိုင်းအမိုက်သွားပြစ်စမ်းပါဗျာအတိတတိရှိသူကအမိုက်ကအတိတကြာကြာပြောပါလိမ့်မယ်ဗျာတရားသဘောနဲ့ပြောပါလိမ့်မယ်ဗျာခင်ဗျာခဏရက်စဉ်းစားပါဦးခင်ဗျာခဏရက်စဉ်းစားပါဦးခင်ဗျာကျွန်တော်ကအမိုက်ပုံးတဲ့မပြစ်ပါနဲ့ဦးခင်ဗျာခင်ဗျာရှားတုန်းကကျွန်တော်ကိုအမိုက်ပုံးတဲ့ပြစ်ဖို့ရည်ရွယ်ချက်မပါပါဘူးခင်ဗျာအားလုံးသုံးဖို့ရှားတာပါခင်ဗျာဒါပေမဲ့ကျွန်တော်တို့ကယုံတရားတွေအကြောင်းဖောက်ပြန်တော့ပြောင်းလဲရတယ်ဗျာအခုဘလို့မှသုံးလို့မပြစ်အောင်ပြောင်းလဲသွားတဲ့အတွက်အသုံးမကျတော့ဘူးဆိုတော့ခင်ဗျာကကျွန်တော်ကိုအမိုက်ပုံးတဲ့ပြစ်တော့မယ်ပေါ့အဲ့ဒါအနိစ္စဗျာဖြစ်ခြင်းတာမဖြစ်မဖြစ်ခြင်းတာဖြစ်တယ်အဲ့ဒါဒုက္ခခေါ်တယ်ဗျအလိုမလဲအကျိတ်မပတ်သူသဘောအတိုင်းဆောင်နေကြတာအဲ့ဒါအနတ္တခေါ်တယ်ဗျခမတတ်နဲ့အမိန်ပေးပါဟေးအမိုက်တည်းပစ္စည်းအကောင်ပြန်ဖြစ်กว่าဟေးအိမ်ပြန်ခဲအကောင်လုံးရွှေတွေငွေတွေဖြစ်စားဟေးမရဘူးဗျာအနတ္တဗျာဆိုတော့အမိုက်ပုံးတယ်ကိုအမိုက်ဖြစ်တယ်လူတယောက်ကပြုံးပြုံးပြုံးပြုံးနဲ့ငါပစ္စည်းရှာရတော့နှက်ပြီกว่าမင်းကနိဗ္ဗာန်ရောက်ကြောင်းဝိပဿနာကောင်းနေပြီခဲ့တာဟုတ်ကွအဲ့ဒါအသုံးချလမ်းကြောင်းကအမိုက်ပြတဲ့လူရဲ့ရလက်ပြဒါကြောင့်သာသနာယရနာကျော်ဘုကလူတယောက်ဟာအကုန်အမျက်ကြီးကြခုနပြောတဲ့ဝူတာဥခါရမယ်နာရောနာခါရမယ်စေအစင်မကိလေသာဖြတ်တန်းသွားပြန်တော့ကိလေသာဖြတ်တန်းခပြန်ရမယ်သာသနာယရနာကျော်ဘုကလူတယောက်ဘာတကုမှအရှုံးမရှိဒါပဲအစိတ်ကင်းကွာလူချမ်းသာလို့ပြောတာပဲဒါကြောင့်အမိုက်ပုံးတိုက်ကိုအမိုက်ပြစ်တာတော့မှအကုန်စည်ရင်မပြဘူးတဲ့အရာစည်ရင်ပဲပြတာနိဗ္ဗာန်ရောက်ကြောင့်ဝိပဿနာကောင်းနေငါရတယ်ငါ့ကိုပစ္စည်းကလက်တွေ့ပြသွားတာဟဲ့ငါရှာတဲ့ပစ္စည်းတွေကငါ့ကိုလက်တွေ့တရားပြသွားတာဟဲ့နဲ့ပြုံပြုံပြုံပြုံနဲ့ပြုံနိုင်တယ်လေဒါဟန်ပြုံးမှမဟုတ်ပဲအမှန်ပြုံးကိုဗျဟုတ်တယ်ဟန်ဆိုတာတရားမှမဟုတ်ပဲဟန်ဆိုတာကအလကားအမှန်ဆိုတာကမှတရားတရားဆိုတာအမှန်စွာနဲ့ခေါ်တော့မှရတာဟာပစ္စည်းကိုတခုခိုးသွားတာတော့မှအရာဇယင်းကိုပြသေးတယ်တော်တော်အံ့ဩစရာကောင်းနေကြဘယ်နဲ့ဗျာပစ္စည်းတခုခိုးပါလေဆုံးမှဘာရတာမှတ်လို့ရတယ်လေဘာရတော့ဝိပဿနာရတယ်ဗျမင်းကအငှားတွေကိုယူသွားတယ်ဟေးငါကိုယ်ပဲနေပေးခဲ့လို့တော်သေးရဲ့တော်သေးရဲ့တဲ့မင်းကအငါတွေပုံစံတွေကိုယူသွားတယ်ငါကိုကိုယ်ပိုင်နေပေးခဲ့လို့တော်သေးတာပေါ့အစိတ်ကင်းကွာလူချမ်းသာသမားကပစ္စည်းလက်ထက်ကလွတ်တာသူကအရာစရင်ကြီးပြတာရတကောလက်ထက်ရောက်သွားတဲ့ပစ္စည်းတွေကကိုယ့်ကိုတရားသဘောနဲ့ပြန်ပြောနေတယ်လို့ပဲကိုယ်ကကြားရောက်နေတယ်ကျွန်တော်တို့တကောလက်ထက်ရောက်ပါပြီခင်ဗျာတကောလက်ထက်မှာပါခင်ဗျာရှားတုန်းကတကောအတွက်ဝိစုမပါပါဘူးခင်�ျာဒါပေမဲ့ကျွန်တော်တို့ကပုံစံအငါတွေအကြောင်းနဲ့ဆက်သွယ်နေတဲ့ရုပ်တရားတွေအကြောင်းဖောက်ပြန်ကြောင်းရတာပဲတလက်တည်းမှာလည်းအမြဲဆုပ်ကန်ထားလို့မရတနေရာတည်းအမြဲဆုပ်ကန်ထားလို့မရတပုံစံတည်းထားလို့မရအကြောင်းဖောက်ပြန်ရင်ကြောင်းလဲသွားရတယ်ယခုဆိုကြောင်းလဲသွားလို့အဲ့ဒါအလေးစားပါခင်ဗျာဖြစ်ခြင်းနဲ့မဖြစ်မဖြစ်ခြင်းနဲ့ဖြစ်တယ်ဆိုတာဒုက္ခသဘောတွေပါခင်ဗျာအလိုမလိုက်အကျိတ်မပါသူသဘောအတိုင်းဆောင်လို့နေကြတာတွေအနတ္တတွေပါခဏတည်းအင်းကလည်းလှအမိန်ပေးကြဟေ့အခုလက်တဲကပစ္စည်းတွေငါအေးအကုန်ပြန်လာမရဘူးလေဗျာအဲ့ဒါအနတ္တရှင်းနေပြီပဲဗျာဒါကြောင့်ခင်ဗျားကိုပစ္စည်းရှာရရုံနဲ့အောင်ကျွန်တော်တို့သစ္စာရှိရှိနဲ့တကုတ်လက်ထက်ကနေပြီးတော့နိဗ္ဗာန်ရောက်ကြောင်းဝိပဿနာတရားကောင်းတွေပြေခဲ့ပေးရစီအောင်ခင်ဗျာပစ္စည်းပျောက်တဲ့လူကပြုံပြုံပြုံပြုံနဲ့မာတော့ပစ္စည်းရှာရရုံနဲ့ပြီဟေ့ပစ္စည်းတွေကငါ့ကိုလက်တွေ့တရားပြသွားတာဗျာအဲ့လိုတခိုးခိုးလို့ပစ္စည်းပြောက်တာတော့အရာစရင်ပေါ်အောင်ပြသေးတာ ဒါကြောင့်သူကအသုံးချစရင်ဆိုတာအဲ့ဒါဘောဗျာအသုံးချလမ်းကြောင်းကသွားတဲ့လူတယောက်ဟာဘယ်တော့မှအကုန်မပြဘူးဗျမေတ္တာစုကြွေးတာဒါနတိလဘာဝနာစရင်ပြန်ပြတယ်ကိုယ်ခန္ဓာကိုယ်ကြီးကိုကြွေးပြန်တော့တိလသမာဓိဝိပဿနာစရင်ကိုပြန်ပြတယ်အမိုက်ပုံးတိုင်းကိုအမိုက်ပြတ်တာတောင်မှဝိပဿနာစရင်ပြန်ပြတယ်ပစ္စည်းကိုတခိုးခိုးသွားလို့ပစ္စည်းပြောက်တာတောင်မှဝိပဿနာစရင်ပြန်ပြတယ်အာခလူသားဗျာလူသွားလမ်းကြောင်းမှာလမ်းကြောင်းသုံးသွယ်မှာအလဲလမ်းကြောင်းခေါ်ဆိုရတဲ့အသုံးချလမ်းကြောင်းကသွားသူတယောက်မှာအရာဇယင်းကြီးပေါ်တယ်ဗျဒါကြောင့်တရားကင်းကွာမချမ်းသာရှိတာတွေလည်းအငါတွေတရားသာမပါလို့ကတော့မချမ်းသာပါဘူးဘာလို့လဲတဲရှိတာတကြည့်ပါလားခန္ဓာရှိတဲ့ပစ္စည်းရှိတယ်ဒါပေမဲ့ပိုင်နာလည်းတကုမှလည်းမပါဘူးဗျရှိတော့ရှိတယ်ပိုင်နာကတကုမှမပါအဲ့လိုဆိုအပိုင်နဲ့လဲဖို့ဟာအပိုင်နဲ့လဲဖို့လဲလို့တယ်လက်ဥအောင်လဲဖို့လဲလို့ရမယ်ဗျာတော်နေကြဥတာကလဲဥသွားမယ်ဗျာနာတာကလဲဥသွားမယ်ဗျာသုက္ကကာလမှာဥတာလဲမြန်ခကြည့်ကြခဏလေးဥတာပါဗျာအကြောင်းပေါ်ပြန်တဲ့နာလိုက်တာလဲနာလွယ်ပါတယ်ဗျာသေကြောလဲတတန်းလေးကတူလုံးအားကြီးတော့သေဖို့လဲပဲရက်ကတဲမဝေးကြပါဘူးဗျာဒီတော့ကိုယ်ကလဲဥထမဖြစ်မှာပါဗျာဒါကြောင့်ကိုယ်လည်းတက်မှခန္ဓာရှိတယ်ပြည့်စည်ရှိတယ်ဒါပေမဲ့ပိုင်နာကတခုမှမပါဒါကြောင့်ကိုယ်ပိုင်တရားနဲ့လည်းဥအောင်လည်းဘုရားအရေးတကြီးလိုအပ်တယ်လို့မင်္ဂန်နဲ့အတိရှိတဲ့ပုဂ္ဂိုလ်တွေဟာစွာအားကိုလည်းဥအောင်ယူကြတယ်တရားကင်းကွာမှချမ်းသာရှိတာတွေလည်းအမှားတွေပြည့်စည်ခန္ဓာရှားယုံသာရတာတွေလည်းအစိတ်တွေကိုရှာတာတည်းကြည့်ပါဦးနောက်ထပ်တိုးဖို့ဟာခန္ဓာနဲ့ပစ္စည်းပဲဘာတွေဘလို့ကျွယ်ဝတယ်ပြောပြောခန္ဓာနဲ့ပစ္စည်းပဲကျွယ်ဝမှာပဲဒါတွေဟာလည်းသာသနာအသိဉာဏ်နဲ့ကြည့်လိုက်တော့ဒုက္ခသစ္စာကြည့်ပဲဗျာသာသနာတက်ခွဲခန္ဓာတက်ကြည့်လိုက်ပါဒုက္ခသစ္စာကြည့်ပဲဗျာဒုက္ခသစ္စာလောင်စာတွေပါဗျာသူတို့လောင်လာခင်းဖို့ကြီးရလူသေးတာဗျာရှင်နေရှိရဲ့ရင်နာစီတက်စီနေကြရရထလောင်းရင်တော့အပူတခုကအပူတရားတော့ပွားကုန်တော့မှာဗျဒါကြောင့်ရည်လဲလို့နေတာဒါကြောင့်ပစ္စည်းခန္ဓာရှားယုံသာဆိုရင်တော့အစိတ်တွေတိုးလာလိမ့်မယ်ဒါကြောင့်တရားကင်းကွာမချမ်းသာရှိတာတွေလည်းအငှားပဲပစ္စည်းခန္ဓာရှားယုံသာရတာတွေလည်းအစိတ်တွေခန္ဓာကအစိတ်တုံးတုံးပစ္စည်းကအစိတ်တုံးတုံးအစိတ်တုံးကြီးနှစ်တုံးအစိတ်ပြည့်စည်တရားနဲ့ဖြည့်မပေးရင်ကိုယ်ပြန်ပြန်လောင်နေဗျခုနပြောသလိုပေါ့ရှိကျင်လိုက်တာလဲလွန်လို့ရှိလာတော့လဲတခုမှမနိုင်တော့ပါလားအစိတ်တွေထထတောက်လို့မနိုင်တော့ဘူးဗျလောင်နေကြတာဗျချမ်းသာဆိုတာပါဇက်ကပြောတဲ့နှစ်သိမ့်စကားပဲရှိတယ်တကယ်တမ်းကျလောင်ပြီးတော့နေကြတာဒီကတရားမပါရင်လောင်တာပါပဲ။ပစ္စည်းခန္ဓာရှားယုံသာရတာတွေလည်းအစိတ်တွေတရားရှာမှကိုယ်ပိုင်ရမုတ်ချချမ်းသာပြီတရားရှာမှကိုယ်ပိုင်ရမယ်ဤကံလည်းချမ်းသာမယ်တတိမေတ္တာဤနှစ်ပြလူရအစိတ်ဖြစ်ဤဒေသနာမှာလာတဲ့အစိတ်ဖြစ်စဉ်နှစ်ပါးတတိယမေတ္တာရဲ့မေတ္တာလို့ပြောလိုက်ရင်သူတော်ကောင်းလမ်းစဉ်၄ချက်အာလုံးဆိုင်သွားတဲ့ပဒါနကတော့မေတ္တာပါတတိမေတ္တာဣနဖြာလူရအစိတ်ဖြစ်အဲ့ဒီနှစ်ခုမှာတတိလိုချင်တော့ဘယ်လိုမွေးမြူဖော်ထုတ်ကြမလဲအမှတ်မြဲပါစေပထမတော့တင်ညာမှတ်နေပဲမှတ်ဉာဏ်ပါပါမပါပါသွားတာလာတာစားတာတောက်တာမြင်တာကြားတာကိစ္စခတ်တဲ့အလေးအကျဉ်းလေးထုံးနေအောင်မှတ်ပေးရမှတ်ဖာများတော့အမတန်ကောင်းမွန်မှန်ကန်တန့်စင်သောတတိဟာကောင်းကောင်းကြီးပေါ်လာပါလိမ့်မယ်ဗျာဒါကြောင့်အမှန်မြဲသောတတိပေါ်ရွှင်ပြောအပ်တတ်ပေတတိကောင်းလာရင်ပြောတယ်ပြောစရာတဏှာပြောမဟုတ်ပါဘူးတဒါပြောပါတဒါပီတိနဲ့ပြောတဲ့အပြောပါငါလောက်အရာတော်တဲ့လူလောကရှိသေးလို့လားဟာစိတ်ထဲမှာကိုကြည်နုလားတရားဆောင်အားဒီကံမိလာလို့ပါဒါကြောင့်အမှန်မြတ်သောတတိပေါ်ရှင်ပြောအပ်တတ်ပေခန္တီခိုင်မှမေတ္တာရတက်ကြွအေးချမ်းပေမေတ္တာကတော့ခန္တီခိုင်မှရမှာခန္တီဆိုတဲ့အမှန်ကန်ကိုသုံးရမယ် မိမိတို့နေကြတာပုထုဇဉ်တွေလေပုထုဇဉ်ဆိုတာကကိလေသာနေကြရတာလေကိုဟာကိုတောင်းသဘောမကျကိုဟာကိုတောင်းသဘောမကျဇာတိကအများကြီးဆိုတော့ခန္တီအမဂံမသုံးဘဲနဲ့မေတ္တာပွားပွားလာတော့ခက်ခဲပါဗျာဒါကြောင့်ဒီခန္ဓာခွန်လွတ်တဲ့သဘောထားကြည့်တဲ့နိနခန္ဓာဆွန့်လွတ်တဲ့ဆိုတဲ့ခန္တီအမဂံကိုများများသုံးတဲ့ပုဂ္ဂိုလ်များသာမေတ္တာဆိုတဲ့အဖို့အတန်ဆုံးအစိတ်ဖြည့်စေကိုရရှိပိုင်ဆိုင်ခွင့်ရလာလိမ့်မယ်ခန္တီခိုင်မမေတ္တာရာတကြွအေးချမ်းပဲတယောက်တိပင်စွာအင်အပြိတက်လို့ပြီးတတိဖြင့်သာနေတဲ့တဲ့အောင်နေနည်းတယောက်တည်းမတက်လို့ဒုက္ခရောက်ရတာကြီးအများကြီးပြတယောက်တည်းတောင်းမှတက်အောင်မနေတတ်တဲ့ပုထုဇဉ်ရဲ့ဘဝကိုတယောက်တည်းတောင်းမှတက်အောင်နေလို့မဖြစ်လို့ပူလောင်လို့နေရတဲ့ပုထုဇဉ်တွေရဲ့ဘဝအာတတိယတယောက်တည်းတက်အောင်နေနေပြတာတယောက်ဒီပင်စွဲအအပြိတက်လို့ပြီးတတိဖြင့်သာနေကိုတယောက်တည်းအာအပြိနဲ့ဒီငယ်ရင်ကြီးအေးချမ်းစွာနေခြင်းနဲ့ဆိုဟောဒီတတိကိုမလွတ်စင်နဲ့တတိကိုသာဂိုင်တာတယောက်တည်းတက်ပါတယ်ရင်ချမ်းစွာလည်းနေတတ်ပါတယ်အချင်းနဲ့အာထုံးဒီမှုထင်းချုံနိုင်ပါတယ်တယောက်ဒီပင်စွဲအအပြိတက်လို့ပြီးတတိဖြင့်သာနေအများတကာဆက်ဆံရာမေတ္တာပါမအစဉ်ပြေအများတကာနဲ့နေရတာကိလေသာနဲ့နေကြရတဲ့ပုထုဇဉ်ကြတဲ့နေရတာမေတ္တာမှမပါဘယ်လိုသွားနေကြမလဲဗျာနေစရာလည်းနေရာရှိမှမဟုတ်တော့ပါဘူးဗျာပုထုဇဉ်စရာကိလေသာတွေတရားအထင်းလွတ်တော့လွတ်နေကြတာဗျာပုထုဇဉ်တယောက်တည်းကနေစဉ်လွတ်နေတဲ့အပုံငွတ်တောင်နေတာမှမဟုတ်ပဲပုထုဇဉ်အနန္တရေတန်တန်းကလွတ်နေတဲ့ကိလေသာအပူငွေ့တွေရုပ်တရားမဟုတ်လို့တော်သေးတာပေါ့ရုပ်တရားများသာဆိုရင်ဟောဒီကဘာလောကတဲ့ကိလေသာဓာစီကနေရာမရှိတော့ပါဘူးတဲ့ဗျာရုပ်တရားမဟုတ်လို့တော်သေးရဲ့ဗျဒါပေမဲ့သူတို့အပူငွေ့တွေကမတတ်တာဘူးဗျဓာတိဥဒုထီအောင်သွားထိခတ်နိုင်တယ်ဗျဒါကြောင့်တယောက်ဒီပင်စွန့်ရင်အပြစ်တဲလို့ပြီးတတိဖြင့်သာနေအများတကဆက်ဆံရမေတ္တာပါမအစဉ်ပြေတခါတတိကိုကိုင်ကိုကိုနိုင်ကြံခံစွာအပြုဝပေတတိဆိုတာဟောဒီခန္ဓာအစိတ်တုံးကြီးကိုအစိတ်ဖြည့်ပေးသောအစိတ်ဖြည့်စေကိုကိုနိုင်အောင်အုပ်ချုပ်နိုင်တာတတိတဲ့ကိုနိုင်အောင်ထိမ့်ပြီးတော့ပြန်နေတဲ့တရားကဟောဒီတတိတရားတတိကိုကိုင်ကိုကိုနိုင်ကြံခိုင်စွာအပြိဝပေတရားအလို့လောက်ကြတဲ့အခါမှာတတိအထင်းကောင်းမှတရားကအားထုတ်လို့လုံးလို့ရတာကိုဗျတရားထိုင်တယ်နိုင်ရောလောက်ပဲမလုံးမရှိထိုင်တယ်ပြင်းချင်လာပြီလေတတိရနေစမောင်ခွဲခန္ဓာရှိမင်းကြည့်စမောင်ဟိုးဘာရှိတယ်ဆိုတာလေးပေါ်ကမှမင်းပြင်းချင်းပြင်းမှာခွဲအရှိကိုမင်းဖော်ထုတ်ပါဦးပေါ်လာကမှကြည်ကြကြည့်ပြီးတော့ပြင်းချင်းပြင်းဖို့ခွဲခဏတော့တိခါမှာဆိုပြီးတော့တတိနေပဲထိန်းတကြရတာရတတိနေတဲ့ကမှတတိနေဝရိယတွဲမိရဲ့သမာဓိတို့ဆိုတာပေါ်လာတာကိုဗျဒါကြောင့်တတိကိုကိုင်ကိုကိုနိုင်ကြံခိုင်စွမ်းအပြုဝပေမေတ္တာကိုကိုင်သူ့ကိုနိုင်ကြံခိုင်အေးမြပေမေတ္တာကိုကိုင်တော့သူ့ကိုနိုင်တယ်သူဆိုတာပိုက်ဆံနေပစ္စည်းတွေလဲသူတွေပေါ့ဗျသူတွေပဲပေါ့ဗျတဘာတပုဂ္ဂိုလ်တတဝရေဆိုရလဲအကုန်လုံးသူတွေပဲပေါ့အဲ့ဒီသူအကုန်လုံးကိုနိုင်တာကမေတ္တာတရားကိုယ်လည်းတယောက်တည်းပစ္စည်းလေးတွေမေတ္တာနဲ့ပေးစမ်းပါတဏ္ဍတော့အလေးဆုံးကြံပါဗျာတဘာတပုဂ္ဂိုလ်တို့ပုံမှန်မေတ္တာစွာနဲ့ကုညီဆောင်ကျော်လွန်ကြုံပေးပါသူတို့ကကိုယ်ထံကိုအကောင့်တက်တယ်ပြန်ပြီးတော့ဘေးရန်လုံခြုံစွာနဲ့အစိတ်ကင်းကွာလူချမ်းသာကိုရမှသိကြပါတယ်ဒါကြောင့်တတိနှင့်မေတ္တာဟာလူချမ်းသာရဲ့အစိတ်ဖြစ်စေဖြစ်လို့သူတို့နှစ်ခုကိုရအောင်ယူနိုင်ရင်အစိတ်ကင်းကွာလူချမ်းသာတဲ့ဗျာဒါလေးလည်းလိုက်ဆိုကြမယ်တရားကင်းကွာမချမ်းသာရှိတာတွေလည်းအမှားတွေသိစိခန္ဓာရှာယုံသာရတာတွေလည်းအစိတ်တွေတရားရှာမှကိုယ်ပိုင်ရမုတ်ချချမ်းသာပြီတတိမေတ္တာဤနှစ်ဖြာ လူရွာအစိတ်ဖြင
့
်အမှန်မြဲသော
တ
တိပေ
ါ
်ရှင်ပြောအပ်တဲ့ပေခန္တီခိုင်မ
ှ
မေတ္တာယတက်ကြွအေးချမ်းပေတယောက်ဒီပင
်
စွမ်းအင်အပြည
့်
တက်လိုပြီ
တ
တိဖြင့်သာနေ
အ
မြတကဆက်ဆံရာမေတ္တာပါမအစဉ်ပြေတတိကိုကိုင
်
ကိုကိုနိုင
်
ကြံခိုင်စွမ်းအပြည့်ဝပေမေတ္တာကိုကိုင
်
သူကိုနိုင
်
ကြံခိုင်အေးမြပေတရားကင်းကွာမချမ်းသာရှိတာတွေလည်းအမှားတွေဣစီခန္ဓာရှာယုံသာရတာတွေလည်းအစိတ်တွေတရားရှာမှကိုယ်ပိုင်ရတက်ကြွအေးချမ်းပေတရားရှာမ
ှ
ကိုယ်ပိုင်ရမုတ်ချက်ချမ်းသာပေတတိမေတ္တာဤနှပြလူရွာအစိတ်ဖြင့
်
အမှန်မြဲသောတတိပေ
ါ
်ရှင်ပြောအပ်တဲ့ပင်ခန္တီခိုင်မ
ှ
မေတ္တာယတက်ကြွအေးချမ်းပေတယောက်ဒီပင
်
စွမ်းအင်အပြည့်တက်လိုပြီတတိဖြင့်သာနေအမြတ်တကဆက်ဆံရာမေတ္တာပါမအစဉ်ပြေတတိကိုကိုင်ကိုယ်ကိုယ်နိုင
်
ကြံခိုင်စွာအပြည့်ဝပေမေတ္တာကိုကိုင
်
သူကိုယ်နိုင
်
ကြံခိုင်အေးမြပေဒါယောင်တတိမတော်အချင်းတင်းကရိယာအာယုံတင်းကရိယာစိတ်တင်းကရိယာတတိရှိနေသောပုဂ္ဂိုလ်အတွက်တရဏိယောညဘအခခသင်တရာကောင်းသောနတ္တံလောကရန်အာယုန်နှင့်ပြည့်ကျုံသည်မြအခခသင်တရာပဲနေရာပဲရောက်ရောက်ပဲသူနေပဲတွေ့တွေ့ပဲကိစ္စကိုပဲဆောင်ရရဆောင်ရရခြင်းနှင့်ပြည့်သည်မြအခခသင်ဘတ္တယကုလည်းကောင်းနောင်လည်းကောင်းရဲ့အကောင်းဆုံးကကောင်းစွာမြင့်မြတ်ကြီးမွန်းအပ်သည်ဟောဒီအစိတ်ကိန်းကွာလူချမ်းသာဟုကောင်းစွာမသွေပြည့်ရပါသည်တတိမေတ္တာဆိုတာကလည်းတတိအားကောင်းပါပဲစုဆိုင်လို့ဖြစ်မှာပေါ့ဗျာစွာအားရပါပေါ့ဗျာရှင်လုံးကကလံပရရွာသူမကြီးဣဆွေအင်းရှင်မရားလေဆက်တွေ့ရေကောင်းကောင်းရထားတော့မနေ့ရထားလာပြီးသဝရေရဘဝလေးတခုလို့တတ်မှတ်တယ်ဘုရားလည်းဥမာဟဲ့တရားလည်းဥမာဟဲ့ဆိုတဲ့လက်ဦးမှုလေးတွေကနေတိုင်းရှိနေတာပေါ့ဗျာဘဝတခုလုံးအနည်းချုပ်တော့ရင်တရားတခုတည်းကျမ်းပါဟဲ့ငါခင်တွေ့စွာရှာပွေထားတဲ့ပြည်စည်းဥစ္စာတွေလည်းပဲကန့်သက်ခြင်းစီရင်သူတဝဲကိုတဝဲပဲတခြားစီဖြစ်ကုန်ရမှာငါခင်တွေ့တန်ရုံးကျင်ထားတဲ့ဆွေတွေမျိုးတွေအကုန်လုံးတွေလည်းပဲအကုန်လုံးကန့်သက်ခြင်းလေးတွေနေကြီးပဲငါလည်းငါတဲ့ကန့်သက်ခြင်းစီရင်ငါလည်းငါသွားမှာသူတို့လည်းသူတို့ကန့်သက်ခြင်းစီသူတို့လည်းသူတို့သွားမှာငါနဲ့အမြင်မကွာထားဝဲရစွမ်းအားပြည့်နဲ့ရွရယူလို့နေရပါကတရားတမျိုးတည်းသာဖြစ်တဲ့ဒါကြောင့်တရားတော့လည်းဥမှဖြစ်မယ်နေတဲ့တရားလည်းဥထားတယ်တရားလည်းဥထားတော့တရဏကောင်းသီလဆောက်တိဘုရားကုံတော်ပွားမေတ္တာပွားထွက်လဝန်လေးသတိစုစသမာဓိအလုံးလောက်ခန္ဓာဉာဏ်စိတ်ဝိပဿနာအလုပ်ကိုလည်းလုပ်တယ်ခန္ဓာဉာဏ်စိတ်ဝိပဿနာပွားဆိုတာခန္ဓာတီဗီကြည့်တာပေါ့ခန္ဓာဗီဒီယိုကိုကြည့်ထက်ထက်ကြည့်တာပေါ့ခန္ဓာယုံမြင်နံကြားစက်ကြီးထက်ထက်ဖွန့်ဖွန့်ကြည့်တာပေါ့ဗျာအင်္ဂါစတိကယုံမြင်တန်ကြခန္ဓာကယုံမြင်နံကြတရားအတိမပါရင်ခန္ဓာကအခုတဲလိမ်မာလားဗျာမကြည့်ဧတုကတော့ခန္ဓာဉာဏ်ဆက်ကြည့်တော့ခန္ဓာလိမ်မှသူသိတယ်လေခန္ဓာဉာဏ်ဆက်ဥပဒနာပွားနာယဝတ္တနာယီလောက်မလှုပ်မရှိထိုင်ကြည့်လိုက်တဲ့အခါအ အမတ်ကနိုင်သွားတော့လေတမာရီတို့ပညာတို့ကပေါ်လာတော့ဆွမ်းအားပေါ်လာတယ်ခေါ့ဗျာအမတ်တို့နောက်ကြကြံခဲ့တဲ့အခါကျတော့ထုံချင်းကြိုက်ခဲပူလာပြီပြောအဲ့ဒါရှိတာပြတော့ဒါကြ TV ကြည့်ပွင့်ပြပြီဗျကိုကကြည့်တယ်ဘုပဲလို့တည်းဗျတစ်ဆက်ကအတွင်းမှာတော့အချင်းသိန်းတဲ့ချေပြောင်းနေတာတွေ့ရပြီဗျကြောင်လဲတဲ့နှက်ဆက်နေကြဘုံလေးတွေဆိုင်ခွင့်ဒါပေအပိုင်မပေးတဲ့သဘောလေးတွေမြင်ရပြီဗျ။ပြီးတော့မကြည့်ရဟဲ့ခန္ဓာမင်းကငါ့ကိုနှိစ္စလို့လိန်ခဲ့တာမင်းပြောတော့နှိစ္စဆိုငါကွယ်သေးချာကြည့်တယ်နော်တစ်ဆက်ကလေးတောင်းရက်နေတဲ့တရားတစ်ခုမှလည်းမပါပါတော့ကတစ်ဆက်ကအတွင်းမှာတော့တစ်ဆက်ကအတွင်းမှာတော့အချိန်မုံသိနေချေပြောင်းနေတဲ့ပခိုင်မြဲတဲ့တရားတွေမင်းကငါ့ကပြောတော့နှိစ္စတဲ့ဘယ်မလဲကွယ်အနိစ္စကြီးပါလားအနိစ္စခန္ဓာငါ့ကိုအနိစ္စခန္ဓာကငါ့အနိစ္စလို့လိမ့်နေတာခန္ဓာဉာဏ်ဆက်ကြည့်တော့ပြီးသွားပြီလေခန္ဓာကြီးမင်းကငါ့ပြောတော့ဒုက္ခဆိုချမ်းသာတယ်ဆိုဘယ်မလဲကွယ်တစ္ဆက်ကတော့အချင်းအသိနဲ့ကြည့်တတောင်းတောင်းတတိန်တိန်နဲ့ရိုက်နှိမ့်ဆက်ဖြစ်ဖြစ်နဲ့တန်နှိမ့်ဆက်ဓာတ်နဲ့ဒီလောက်ခံနေရတာဘယ်မလို့ဒုက္ခလည်းတခုမှမပါပါလားကွယ်အလင်ခါရမှန်းပြီးသွားတယ်ခန္ဓာမင်းငါပြောတော့အတ္တဆိုပိုင်နေဆိုကိုယ်ဟာဒီဆိုတခုမှလည်းကိုယ်ဟာလည်းမပါပါကကိုယ်သဘောလိုက်တယ်လည်းတခုမှလည်းမပါဘူးကွ။ညာငါလိမ့်တာခန္ဓာ TV ဖွင့်ကြည့်တဲ့လူတွေခန္ဓာဗီဒီယိုဖွင့်ကြည့်တဲ့လူတွေခန္ဓာလိမ့်မှန်းကိုသိသွားပြီအာယုန်နေကိုညာနေကြတာသိသွားတယ်ဗျ။ဟောတရားလို့လုပ်ပြီးပြည့်စုံစိတ်အစဉ်လေးတွေပေါ်လို့ခုနပြောတဲ့အရာလောက်တရားနိဗ္ဗာန်ရောက်ချောင်းအဖြစ်ကြောင်းယူကြပြီဗျ။သာဝုလည်းရလာပြီဆိုတော့ကလေးထိန်တယ်ကလေးထိန်တာနိဗ္ဗာန်ရောက်ကြောင်းတော့သတ်မှတ်တတ်လာတယ်။ဒါရေးအမိကိုဒါနပြန်ပေးပါကွယ်။သာကြွတာကိုဒါနလို့သတ်မှတ်လာတယ်ဗျ။ဒါရဲ့ကိစ္စတွေဝိယဝိစ္စတိလတို့သတ်မှတ်တတ်လာတယ်ဗျ။ကရုဏာတကလေးတွေမေတ္တာတကလေးတွေနဲ့တမာရီစွမ်းအားတွေကြအောင်ယူတတ်လာတယ်ဗျ။ခန္ဓာရဲ့အနတ္တသဘောလေးတွေရှင်းရှင်းလင်းမြင်လာတယ်ဗျ။ကလေးထိန်တာလည်းနိဗ္ဗာန်ရောက်ကြောင်းပဲဒီပေါ်ချောင်းတယ်ဝင်ပြီးတော့ချက်ပြန်ပြုတ်ပြန်တော့လည်းပဲဟင်းဒီဟင်းရွက်တဲ့ဆန်တဲ့ကြက်ထားတဲ့ကြည်ပြီးတော့မခိုင်မြဲတဲ့သဘောတွေပါလားညောင်းနဲ့မြောင်းကြည့်တတ်တယ်ဗျဒါလေးတွေတက်တဲ့အရာတခုခန္ဓာဖြစ်ပြန်လှည့်ကြည့်ခန္ဓာကြီးလည်းပဲဇရာမြင့်တင်္ခါရမြင့်တဟောဟောတောက်တော့မခိုင်မြဲပါလားဒါလေးတွေကြည့်တာလေဗျပြီးတော့သူ့အိမ်တဲကလှုပ်တရားအကုန်လုံးတရားလို့အစိတ်ကင်းကွာလူချမ်းသာဖြစ်လာတယ်မေတ္တာစွာအလေးတွေပါလာတော့မိသားစုကြည့်ရတာလည်းပဲတဏ္ဍာစားတဲ့အာရီဒီမကသမာဓိကြီးတစ်ပါးပါလာတယ်ဗျတချိန်မှာတရားပွဲရှိလို့ကလေးလေးကိုကြည့်ပြီးတရားပွဲသွားကလေးလေးကိုသပင်အောင်မသိပြီးတော့အပြင်ဘက်ကသပင်အောင်မပတ်ထိုင်တရားနာတယ်သူနေ့စဉ်လုပ်တဲ့အလုပ်နဲ့တရားဟောတဲ့ပုဂ္ဂိုလ်ရဲ့တရားကအံ့ခိုက်ဖြစ်နေတယ်ဗျခန္ဓာညာရောက်ဝိပဿနာတရားတွေဟောနေတာသူကလည်းနေ့စဉ်ခန္ဓာ TV ကြည့်ထားတာခန္ဓာကထုံးလွှဲတဲ့အနိစ္စဒုက္ခအနတ္တသတင်းတွေကအကုန်ရထားပြီတာအဲ့ဒီမှာသူကတရားနာနေတာခန္ဓာညာစိတ်ပွားတာတို့တို့ကိုစွန့်အားရရအောင်ယူကြတယ်ဗျာဟုတ်တယ်အနိစ္စမှန်တာစာထဲမှာလာတဲ့အနိစ္စခန္ဓာကအငါဝတ်သက်တည်ပြနေပြီပဲစာထဲမှာလာတဲ့ဒုက္ခဆိုတဲ့ဒုက္ခအနေအချင်းစာထဲမှာတွေ့ရတဲ့ဒုက္ခသဘောဟာတကယ်လက်ပြပြနေပြီပဲစာထဲမှာလာတဲ့စာထဲမှာတွေ့ရတဲ့အနတ္တသဘောအခုလက်တွေ့ပြနေပြီပဲလို့ခန္ဓာညာစိတ်ပွားနေစေဟုတ်တရားကြီးလို့သားလေးပဲလှည့်ကြည့်တယ်လို့သားလေးကပေါ်မှာမွေဆူကြည့်ဒီကောင်တက်ကြိုက်နေ။ကြံစင်းသွားသားလေးမွေစိတ်တက်ပြီးတော့မျောနေတယ်။ဒါရေအမေကိုအရင်ကယ်ပါဦးမယ်ကွနော်။သားလေးခဏနေပါဦး။တရားနဲ့ပြန်ရှင်းမယ်။မွေစိတ်ကိုတရားအစိတ်ဖြစ်စင်းနဲ့ပြန်ကယ်မယ်နော်သား။ဘာသာကမပြောပြီမယ်တရားနဲ့ပေါ့ဗျာ။တတိလေးနဲ့ကန့်ထားလိုက်တယ်။ခုနကြည့်ပေါ့တတိတဘောလေး။အလောက်တခုလုံနေစီမှာအချမ်းမဆန်းတဲ့အာရုံအရေးကြီးကြီးမကြီးကြီးမဝင်စင်းနဲ့။လုံးနေကြလောက်ကိုရှေ့အစ်တင်နောက်အစ်တင်စတ်တာအလုံးတန်းရေးကြည့်တယ်လို့ပြောရအဲ့ဒါနဲ့သမ်းမွေကြိုက်တာဒီတိုင်းနဲ့အသားလေးထားလိုက်တယ်တတိနဲ့ညံနဲ့စိုက်ပွားလိုက်တာတတိကောင်းတော့သမာဓိဒီပေါ်သမာဓိကောင်းတော့ညံမျက်လုံးကလည်းရှင်းရှင်းလေးရပိဿုပ္ပံမိနေပြီပဲအဲ့ဒါနဲ့တရားနာတာဥပဒနာပွားရင်းနဲ့တရားနာတာတရားလဲပြီးရောသောတပံဖြစ်သွားတယ်အစိတ်ကင်းကွာလူချမ်းသာရသားလေးပဲလှည့်ကြည့်တော့သားလေးကမွေစိတ်တဲ့မျောနေတော့သစ္စာဆိုလိုက်တယ်။အိုးတရားကငါ့ကိုချမ်းသာအောင်လုပ်ပေးနေငါသားချမ်းသာအောင်လည်းလုပ်ပေးနိုင်ရမှာပေါ့။တတဝအလုံးချမ်းသာဖို့တရားပေါ်လာတာပဲ။ဤတော့မင်္ဂလာသောသစ္စာစကားကြောင့်ငါသားလေးချမ်းသာပါစေ။ သစ္စာဆိုလိုက်တာဒါလေးတဏ္ဍာမှာရောက်ရှိနေတဲ့အစိတ်တွေအကုန်လုံးပြေပဂတိစံကြမ္မာမှာဖြစ်သွားတယ်တဲ့ဗျာနေစဉ်လက်ကျင်နေတဲ့အလေအကျင့်ဗျာအခုမှထားလောက်တာမဟုတ်ပါဘူးဗျာအဲ့လိုဆိုပြိတ္တပေါင်းသူတော်ကောင်းကြီးလည်းပဲဝမျက်ဝန္တတရားဆောင်အာရိတုလိုက်တာအများကြီးရကြပါပြီဗျာဒါကြောင့်ကတ္တပုံညတန်ပြုအပ်တော်ကောင်းမှုရှိသည်ရဲ့ဖြစ်ကောကတ္တပုံညတန်အစိတ်ကင်းကွာလူချမ်းသာဟုကောင်းစွာပွားတို့လူတကောကိုပဏိတဗျာအစရှိကုန်သောပညာရှိသူတော်ကောင်းတို့သည်ပတန်တန်ဒီကောင်းစွာမတွေ့ချီးမွမ်းတော်မူကြလေကုန်သတည်းဘယ်တဏှာဤပြပါပြီဗျာဤတော့လည်းအစိတ်ကင်းကွာလူချမ်းသာတရားကြံနာကြတဲ့ဓမ္မသဝနာမင်္ဂလာနေကောင်းမှုဆောင်အမြတ်တရားပြေကြောင့်ဘေးရာပုဂ္ဂတိလူငင်းကြပြီကောင်းကျိုးချမ်းသာများကြည်ပါတို့တဲ့ပြည့်စုံကြပြည့်လျင်ကျမ်းကျမ်းမမချမ်းချမ်းသာသာပြောစွာရှင်ရှင်အကုဇ္ဇကောမှုကိုယ်ပန်တရားတို့ဘအောင်ကျိုးစားနိုင်လွယ်ကြလျက်အပူအလွန်ပေါ်လာတဲ့လူလောကကြီးထဲမှာတရားစွာအပြင်တစ်ပွားလုံးတည်ငြိမ်ရင့်ကျအေးချမ်းစွာနေနိုင်ကြပြီးဆေယုခသင်းလွန်ငြိယအသင်္ခတတနိဗ္ဗာန်မြတ်ကိုလွယ်ကူသောအကျင့်လင်းမြန်သောအတိညာဖြင့်အရဟတဘောပေါ့မျက်မှောက်ပြုလျက်ရလွယ်နိုင်ကြပါစေကုန်သတည်း